န်းလုံမြို့နယ်အတွင်းကိုကန့်တပ်ဖွဲ့ MNDAA ကဒေသခံတွေကိုအတင်းအဓမ္မလူသစ်စုဆောင်တာနေညီကျော်လှုပ်ရှားတာတွေကြောင့်လုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာလို့တပ်မတော်ကပြောပါတယ်
ရဲ့အနောက်တောင်ဘက်လောက်ကရှိတဲ့ရွာ၅ရွာမှာကျွန်တော်လူတစ်လာစုပါတယ်ဗျ။တစ်လာစုတော့အော်လိုက်လံဆိုကြကျွန်တော်တို့ကပုံစံလေးရဆောင်ရွက်တဲ့ပုံပါပဲ။အဲ့လိုတောင်းတဲ့နေမှာအဓိကတော့အဲ့ဒီနေမိမှာဒီလူလူအတွက်ကတော့အင်အားဒီဖောက်တာတွေနေမိဒီဖောက်တယ်မလုပ်ဘူး။အဲ့ကျွန်တော်ထုတ်ပြန်ပြီးသားဖြစ်ပါတယ်။ဒါတွေလောက်ဆောင်တဲ့အတွက်လိုက်လံပြီးကျွန်တော်ချင်းနေရတာဖြစ်ပါတယ်
။တမတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စွာမင်းထွန်းပြောသွားတာပါ။လူတစ်စုဆောင်ခံထားရတဲ့ဒေသခံတွေပြန်လည်လွတ်မြောက်ဖို့အတွက်ကျူးစားမှဖြစ်သလိုနေမြေရှင်းလင်းတာတွေဆက်လက်ဆောင်ရွက်သွားမယ်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။တမတော်ကအပြစ်အခက်ရက်ဆက်ပေးထားတဲ့ကာလမှာလူသစ်စုဆောင်တာနေမြေကျော်လှုပ်ရှားတာပြည်သူတွေကိုဝန်ထုတ်ဝေဖို့ဖြစ်စေတာတွေမလုပ်ဖို့ကိုကန့်အဖွဲ့အပါအဝင်တိုင်းရင်းသားလက်နက်ကန်အဖွဲ့တချို့ကိုတမတော်ကပြီးခဲ့တဲ့လအတွင်းသတိပေးထားပါတယ်။ပြီးခဲ့တဲ့လအတွင်းကွမ်းလုံမြို့နယ်ကြံကြာကျန်းတာချောက်ဒီဖတ်တူစားတဲ့ကြီးဝါတွေကမြောင်စီတိုင်းရင်းသားတွေကိုကိုကန့်အဖွဲ့ကဖမ်းဆီးခေါ်ဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးကွမ်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအီလွယ်လိုင်ဘူးကအခုလိုပြောပါတယ်
။အဲမရှိပါဘူးဗျမရှိပါဘူးဗျအရင်တစ်ခေါက်ဖြစ်တဲ့ဥစ္စာပါပဲ။ကျွန်တော်တို့နေဆက်ကနေဝန်နောက်ထပ်လမ်းလျှောက်သွားရင်၄နာရီလောက်လျှောက်အောင်နေရလမ်းလျှောက်မြို့နယ်တက်ပါပါတယ်
။ကွမ်းလုံမြို့နယ်ထဲမှာပြီးခဲ့တဲ့လအတွင်းကိုကန့်အဖွဲ့ကမြောင်စီတိုင်းရင်းသားတွေကိုတပ်သားတွေစုဆောင်းဖို့ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ပြီးအခုချိန်ထိအယောက်20ကျော်လွတ်ပြောက်လာခြင်းရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး MNDA ပြောရေးဆိုခွင့်ရှိသူဦးဖုံဝင်းနိုင်ကို RFB ကဆက်သွယ်မေးမြန်းရမှာတော့
သူအဲ့ဒါကျွန်တော်တို့ရဲ့ပြည်သူလူထုကျွန်တော်တို့အဲ့လိုမျိုးမလုပ်သူတို့တကယ်တမ်းကစစ်လို့တဲ့ပါညာစင်ကျွန်တော်တို့ပြောတော့ပြောချင်မလို့သူတို့ဓာတ်နဲ့ယူပြီးတော့သွားပြီးမှတော်လန်ကြီးဝင်ပါပဲအဲ့ကိစ္စတော့တက်မတော်ကကျွန်တော်တို့ရှောက်ရှောက်ပြောတာ
ကိုကန့်အပါအဝင်မြောက်ပိုင်းမှာမဟာမိတ်အဖွဲ့တွေဟာအပြစ်အခက်ရက်စဲဖို့ငញ្ញံရေးတည်ဆောက်ဖို့ဆန္ဒရှိနေပြီးတက်မတော်နဲ့အ мян ဆုံးငញ្ញံရေးစကားဝိုင်းတွေမှာဆွေးနွေးဖို့ဆန္ဒရှိတယ်လို့လည်းဦးဖုံဝင်းနိုင်ကပြောပါတယ်။ဒါကတော့ကိုကန့်တက်ဖွဲ့ MNDAA နဲ့အစိုးရတက်မတော်တို့ကြားအခြေအနေကိုကြားခဲ့ရတာပါခင်ဗျာ။